မြန်မာနဲ့ထိစပ်နေတဲ့ယူနန်ပြည်နယ်နယ်စပ်တကျောမှာ PLA ရဲ့တောင်ပိုင်းစစ်တပ်ကုတ်ကဲကြီးကမြေပြင်ဝေဟင်ပေါင်းစပ်ထားတဲ့လက်နက်အစစ်နဲ့စီးရီးလက်ကျင့်မှုတွေကိုစတင်နေပြီလို့တရုတ်မျိုးသားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ဗိုလ်ချုပ်နေ့မှာထုတ်ပြန်ပါတယ်။ဒါဟာအခုဧပြီလတည်းမှဒုတိယအကြိမ်မြောက်စီးရီးလက်ကျင့်မှုလည်းဖြစ်ပါတယ်။တရုတ်ရဲ့စစ်ဆေးပေးမှုနဲ့အပြစ်ရထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာညီတော်မဟာမိတ်လက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီတို့ရဲ့အခြေအနေကမိခဲပြာဖုံးအခြေအနေတစ်ခုဖြစ်နေပြီးဘယ်ချိန်စစ်ပွဲဖြစ်မယ်ဆိုတာခံမှန်းလို့မရကြောင်းရှမ်းမြောက်ကဒေသခံတချို့က VOA ကိုပြောပါရယ်ဒေသခံတချို့ကတော့စစ်ကောင်စီဟာလာရှိုးမြို့ကိုစစ်ရင်အားတွေတပြေးပြေးထပ်ဖြည့်နေတယ်လို့လည်းပြောပါရယ်တရုတ်ကတော့နယ်စပ်မှာစီးရီးမကြီးထွားလာအောင်ထိန်းထားတဲ့ပုံစံရှိကြောင်းဒေသခံတချို့ကပြောပါရယ်တရုတ်ရဲ့စီးရီးပြင်ဆင်လေ့ကျင့်မှုဟာရှမ်းပြည်နယ်မြောက်ပိုင်းကပြည်ပခအခြေအနေကိုမှန်းဆလို့ရနိုင်ကြောင်းနိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကပြောပါရယ
်စစ်ကောင်စီကမှကျွန်တော်ကနယ်စပ်ကဒေသရှိမြောက်ရှမ်းပြည်တော်ရီမှာစီးရီးကျင်းမှာမူတည်ထပ်ပြီးပေါ်ပေါက်လာနိုင်တယ်လို့သူမှတ်စားချက်ပေါ်မှာမူတည်ပြီးတော့ဒီနေ့ဒီလုံချောင်းကိုလုပ်လာတယ်ကျွန်တော်ထင်ပါတယ်။အဲဒီချိန်မှာဒီလီဆောင်လာပြီးတော့ပါကွယ်မှုတွေပါသူလုပ်နေဆိုတဲ့အခါကျတော့ကျွန်တော်တို့သူချင်းရှမ်းမြောက်မှာစစ်ကောင်စီနဲ့တိုင်းသားလည်းနဲ့ခွဲရင်ကြားတယ်မှာစီးရီးရကျင်းမှာမူတည်ကံပြဖြစ်လာနေတဲ့အခြေအနေရှိတဲ့အတွက်ဒီလိုကောင်ကနေဒီလိုချမ်းမှုတွေလုပ်လာတယ်ကျွန်တော်တော့ယူဆပါတယ်ခဲ့
ရှမ်းပြည်နယ်မြောက်ပိုင်းမှာတရုတ်ရဲ့ငင်းချမ်းရေးစစ်ဆေးဆွေးနွေးမှုဆိုတာကလည်းတေချာရေရာတဲ့အခြေအနေမျိုးမဟုတ်တလို့လာရှိုးမှာလည်းစစ်ကောင်စီဘက်ကစစ်ရင်အားတိုးချဲ့နေတဲ့အခြေအနေဟာတကြံအလွန်မှာပြည်ပခကိုဥတီနိုင်တယ်ဆိုတဲ့ခံမှန်းချက်ကတရုတ်ဘက်မှာရှိနိုင်ကြောင်းသူကဆက်ပြောပါတယ်လောက်ကင်နဲ့ကုန်းလုံကဆုတ်သွားတဲ့စစ်ကောင်စီတပ်တွေဟာလာရှိုးမှာပဲအထိုင်ချထားကြောင်းရှမ်းမြောက်ကဒေသခံတချို့ကပြောပါရယ်မူဆယ်ကစစ်ကောင်စီတပ်ဟာလည်းနမ်ခမ်းမိုင်းခေမုံကူ105မိုင်စတဲ့ဒေသတွေကဆုတ်ခွာသွားတဲ့တပ်တွေနဲ့ပူးပေါင်းထားပါရယ်ဒါကြောင့်စစ်ရင်အားတိုးချဲ့နေသလားဆိုတာမပြောနိုင်ပေမဲ့ပြည်သူစစ်တွေကိုတော့လာရှိုးနဲ့မူဆယ်မှာစုဆောင်းတင်းနှံပေးတာတွေရှိကြောင်းဒေသခံတချို့ကပြောပါရယ်လက်ရှိအခြေအနေကတော့မြောက်ပိုင်းမဟာမိတ်လက်နက်ကင်တွေကရှမ်းမြောက်နယ်စပ်နားကမြို့တွေမှာနေမီစူးမှုထားကြောင်းဒေသခံတူကပြောပါတယ
်အခုချိန်ကြီးတော့လာတိုက်ခိုက်တာတော့မရှိဘူးပေါ့နော်လူတွေနေနေ၃နိုင်ကျော်လောက်ရှိတော့ပူပေါင်းတဲ့စူးမှုထားတာပေါ့ဒေသကျောင်းလည်းငွေလောက်ရှိရစူးမှုထားနိုင်တယ်ဆိုတာအင်းလည်းဒီငါ၆တိဆိုတာကနည်းနည်းကျော်ပါပဲမြန်မာသမိုင်းပါတော့ဒီတော့သာသာပါဖြစ်တော့တော့အဲ့တောင်ကောင်းပြီးတော့သက်ကန်းဆိုင်ကြီးတနေ့ကြီးကလည်းပြစ်တဲ့နေရာပေါ့နော်အဲ့ဒီကမှလည်းပူပေါင်းတက်ဖွဲ့ရထိတ်ထွက်ထားတာလေပေါ့ဘယ်နဲ့ကတော့တော့မဲ့သူတို့ရှိရင်လေဆယ်လက်မှာဟောကသူတို့စိုးပူလာနိုင်တာပေါ့နော်အဲဆယ်လက်နဲ့ဥစ္စာမှာတော့ကန်ကန်တရားရှိတယ်ကန်ကန်တရားရဲ့ဟောမှာတက်ကစိုးပူလာနိုင်ပြီပေါ့နော်သူတို့ကအဲ့ကလေးလက်နာမှာတစ်ဖက်ကတော့တကယ်ဖြစ်တယ်ဘယ်နဲ့တစ်ဖက်ကတော့ပူပေါင်းတက်ခွေရသူတို့စိုးပူလာနိုင်တယ်လို့ပြောလို့ရတာပေါ့
ပြီးခဲ့တဲ့ရက်ပိုင်းကလည်းတရုတ်တမ္မကြီးမစ္စတာချန်ဟိုင်းနဲ့မြန်မာနိုင်ငံအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးဗိုလ်ချုပ်ကြီးမိုးအောင်တို့နေပြည်တော်မှာတွေ့ဆုံခဲ့ကြပြီးကမ္ဘာလုံးဆိုင်ရာလုံခြုံရေးချိတ်ဆက်ဖော်ဆောင်ရေးနဲ့မြန်မာပြည်တွင်းအခြေအနေတွေကိုပြောဆိုခဲ့ကြပါတယ်။အခုတစ်ချိန်စစ်ရေးလေ့ကျင့်မှုဟာစစ်အာဏာသိမ်းပြီးနောက်ပိုင်းတတိယအကြိမ်မြောက်ဖြစ်ပါတယ်။အခုလဧပြီလအစောပိုင်းမှာနှစ်ရက်တာစစ်ရေးလေ့ကျင့်မှုကိုတရုတ်မြန်မာနယ်စပ်တေဟုန်ရှမ်းနဲ့ဂျင်းဖောကိုပိုင်အချုပ်ကွင်းရစီရင်စုဒေသလုံချွမ်းခရိုင်ထဲမှာပြုလုပ်ခဲ့ပါတယ်။ဒီကနေ့စတင်တဲ့စစ်ရေးလေ့ကျင့်မှုကိုတော့နေရာအတိအကျမပြောထားသလိုဘယ်နေ့အထိပြုလုပ်သွားမယ်ဆိုတာကိုလည်းထုတ်ပြန်ချက်ထဲမှာအသေးစိတ်ကြေညာထားတာမရှိပါဘူးခင်ဗျာ။